ဟုတ်ကဲ့ပမောကဒေါက်တာခင်မချေခင်ဗျာကျွန်တော်တို့ကျန်းမာရေးအတွက်စားသောက်သင့်ပုံကိုအရင်ပြောခဲ့တော့ကဘလို့စားသောက်တွေစားသင့်ဆင်ခြင်သင့်တာတွေကိုအဓိကပြောခဲ့ပေမဲ့ဒီနောက်ပိုင်းခေတ်စားလာတဲ့ fasting လို့ခေါ်တဲ့ဒီအချိန်ပိုင်းအစာမစားပဲနေတာပေါ့နော်အဲ့ဒါကရောကျန်းမာရေးအတွက်ဘလို့အထောက်အကူပြုမလားဆိုတာကိုအဓိကဆင်နမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းနဲ့ဆင်မရည
်မှန်ပါတယ်ဒီနေ့ကဘာနဲ့ချီပြီးတော့ဗောနော်ဒီအချိန်ပိုင်းအစာမစားပဲနေခြင်း intermittent fasting ဗောနော်ဆိုဒါကတော့ဒီနေ့ကဘာမှာရေပန်းစားလာတယ်အခုမှတော့မဟုတ်ပါဘူးဆယ်စုနှစ်လောက်မကတော့ဘူးဗောနော်ဒါပေမဲ့ပိုးပြီးတော့ရေပန်းစားလာတယ်ကျမတို့အကြမ်းမရည်ရှူတောင်းပါရောဒီစေပညာရှူတောင်းပါရောအဟာရရှူတောင်းပါရောနှစ်ခုလုံးမှာဒါကုထုံးတစ်ခုလို့လောင်ပြောလို့ရတယ်ကျမတို့ patient အနေနဲ့ဒါအများကြီးအသုံးတည့်တယ်ကုထုံးတစ်ခုလိုမျိုးဖြစ်တယ်။နောက်ပြီးလို့ရှိရင်သူတေသနာတွေလည်းဒါကျမကိုယ်တိုင်ပါတယ်သူတေသနာတော့ဒါ15နှစ်19နှစ်လောက်ရှိပြီပေါ့နော်။အဲတော့အဲ့ဒီကရလာတဲ့ကမ္ဘာလုံးဆိုင်ရာသူတေသနာတွေကလည်းအခုလိုအချိန်ပိုင်းအစာမစားပဲနေခြင်းကြောင့်ဒီကျမကြီးကောင်းကျိုးတွေအတွက်ဘလို့ရှိလဲဆိုတော့ကမ္ဘာလုံးဆိုင်ရာသူတေသနာတွေတောင်မှဒါတော်တော်ရာခနန်းကျော်သွားပြီပေါ့နော်။အဲဒါတွေကိုကျမတို့တစ်နှစ်တစ်ခါ strategic review လို့ပြောတဲ့ကမ္ဘာလုံးဆိုင်ရာဒီ intermittent fasting နဲ့ပတ်သက်သူတေသနာတွေကိုကျမတို့ပြန် review လုပ်ပြီးကျမတို့အကြံပေးတဲ့ပေပါထုတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကဘယ်လိုပုံစံမျိုးလောက်ရတာလဲဆရာမဟ
ိုကျမတို့မြန်မာလူမျိုးတွေအတွင်းနဲ့ဆိုလို့ရှိရင်တော့အသိပြောဥပမာလေးနဲ့နှိုင်းပြောရမယ်ဆိုလို့ရှိရင်ဒါကျမတို့မြန်မာပြည်ကဗုဒ္ဓဘာသာမှာမထေရဝါဒကိုကိုယ်ဗုဒ္ဓဘာသာတိုင်းပြည်ဆိုတော့ကျမတို့ဝါရင်း၃လဆိုရင်အထူးသဖြင့်ကျမတို့ဒီဥပုသ်ဆောင်ကြတယ်ဒါပုံမှန်ကျမတို့လူသားတွေကအဲ့တော့ဒီဖျားသားတော်သမီးတော်တန်ငါးရီနဲ့တိလာရှိနေရတော့တနှစ်ပတ်လုံး365ရက်လုံးသူတို့ကတော့ဒီဝိကာလဘောဇနာဆိုတဲ့ညစာမစားပဲနဲ့ဒီနေခင်း12နာရီရနေပြီးတော့နောက်နေ့မနေ့အာယုံဇွန်အထိဆိုတော့ဒါ18နာရီပေါ့18နာရီတိတိအစာမစားပဲနဲ့ဖြတ်ထားကြတယ်ဒါကအင်္ဂလိပ်လိုခေါ်တဲ့ intermittent fasting ဆိုတာအဲ့ဒီအောက်မှာသွားပြီးတော့အကျိုးတရားမှုဝင်သွားတယ်ပေါ့နော်အဲ့တော့ဒါ intermittent fasting လို့ပြောတဲ့ဒီအချိန်ပိုင်းအစာမစားတာကဆိုရင်ဘာသာရေးအရာလည်းရှိတယ်ဒါကမ္ဘာပေါ်မှာရှိတဲ့ကျမတို့ရဲ့ဗုဒ္ဓဘာသာရှိမယ် Christian ဘာသာရှိမယ်အစ္စလာမ်ဘာသာရှိမယ်ဂျူးဘာသာရှိမယ်James ပေါ့နော်ဆိုဒီလိုမျိုးဘာသာကြီးတွေအားလုံးမှာလေဒီ fasting intermittent fasting ဆိုတာကဟိုးကျွန်တော်တို့မမွေးကြီးနှစ်ပေါင်းအိုးရာနဲ့ချီတဲ့ကေရရှိခဲ့တာလေအဲ့တော့ဘာပဲပြောပြောဒါကဒီအချိန်ပိုင်းအစာမစားဘူးဆိုတာဒီနေ့သိပ္ပံကြီးကြစေပညာရှုတော်နဲ့အဟာပညာရှုတော်ကနေလေ့လာကြတဲ့အခါကျတော့သူတေသနာတွေအများကြီးပဲလှုပ်တော့ပို့ပြီးတော့အကြံပြုချက်တွေပေးရတာပို့ပြီးကောင်းလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အရင်တော့ကတော့ဒီဘာသာရေးအရာဟိုစိတ်သက်ရှင်အောင်ဟိုခံနေရှိအောင်စိတ်ကိုထိန်းချုပ်နိုင်အောင်ဆိုတဲ့သဘောမျိုးနဲ့အဓိကအလုပ်ခဲ့ကြတာပေါ့ဆရာမနော
်ဟုတ်ကဲ့
ဒါပေမဲ့အခုလိုကျန်းမာရေးအတွက်အထောက်အကူပြုနေတာတို့တော့အဓိကပြောတာမျိုးတိတ်မတွေ့ခဲ့ရဘူးပေါ့နော
်
အခုတော့ဆရာမတို့လေ့လာပြီးတော့တွေ့ရှိလာတဲ့အနေအထားကကျန်းမာရေးအတွက်ပါအထောက်အကူပြုနေတာကိုတွေ့ရတဲ့သဘောပေါ့
ဟုတ်ကဲ့ရှင်အဲ့ဒါကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီကမ္ဘာလုံးဆိုင်ရာအားရကမ္ဘာလုံးဆိုင်ရာသူတေသနာစစ်တမ်းကြီးကောက်တယ်ပြီးလို့ရှိရင်ကျမကြီးစစ်တမ်းကြီးကောက်တယ်ယောဂါကြီးဖြစ်ရခြင်းအကြောင်းဘာလို့ဖြစ်တာလဲဆိုအဲ့ဒါတွေအပေါ်မှာမူတည်ပြီးတော့အဲကုထုံးမျိုးတိတ်ပန်ကြီးချခင်မိတဲ့ဆေးဝါးအနေနဲ့ကုထုံးနဲ့အာနောက်ထပ်ခုနရိုးရာယဉ်ကျေးမှုနဲ့ပတ်သက်တဲ့ကုထုံးအနေနဲ့ကုတယ်အဲ့ဒီတည်းမှာဒီ intermittent fasting ကသူကတော်တော်လေးအကျိုးတရားမှုများတဲ့သူတေသနာအဖြေကောင်းတွေတွေ့လာရတယ်အဲ့တော့ဒီဥမာဒီအချိန်ပိုင်းအစာမစားပဲနေလိုက်ခြင်းကြောင့်ကျမရေးအတွက်ဘလောက်ထိအကျိုးတရားမှုတွေရှိလဲဆိုလို့ရှိရင်ဒါတော်တော်များများလဲစာရီဖတ်တည်နေဖတ်တော့သိနေကြရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကြောင့်ဘလို့အကျိုးကျေးဇူးတွေအထူးကရှိလဲဆရာမ
အဓိကကတော့ဒီနေ့ဝိတ်ကျခြင်းတဲ့သူတွေပေါ့နော် weight loss ပေါ့ weight ချခြင်းတဲ့သူတွေဆိုတော့ခုန overweight ဖြစ်ပြီးတော့ obesity အဝလုံးယောဂခံစားနေရတဲ့သူတွေက weight ချခြင်းနဲ့ဆိုအဲ့ weight ချတဲ့ညမှာဒီအချိန်ပိုင်းအစာမစားပဲနေခြင်း intermittent fasting ကိုကုထုံးတစ်ခုအနေနဲ့သုံးလို့ရတယ်ဆိုသုံးတာလည်းအောင်မြင်မှုတွေအများကြီးတွေ့လာရတယ်နောက်တစ်ခုကကြတော့အဲ့လိုကြီးဖြစ်ရခြင်းကလည်းဒီနေ့ကမ္ဘာလုံးဆိုင်ရာကမ္ဘာလူဦးရေရဲ့ကမ္ဘာလူဦးရေဒီနေ့ဆိုရင်ဒါ 8.5 8.1 billion ပေါ့နော်အဲ့တော့နေတဲ့ကမ္ဘာလူဦးရေမှာအဲ့ကမ္ဘာလူဦးရေမှာလူဦးရေ၈ယောက်ကိုမေးလိုက်လို့ရှိရင်တော့တစ်ယောက်လောက်မှာကအနည်းဆုံးဒီ diabetes မှာအမျိုးအစားနှစ်ပေါ့နော် type 2 diabetes ဆ
ီဂျိုပါဆရာမနော
်ဟုတ်ကဲ့စီးကြိုမာမဒီအမျိုးအစားနှစ်ပေါ့နော်ဒီမျိုးရိုးကြောင့်လာတာမဟုတ်ဘဲနဲ့ကိုယ့်ရဲ့စားသောက်နေထိုင်မှုစနစ်ကြောင့်ခံစားရတဲ့စီးကြိုယောဂါပေါ့ဆိုအဲ့ဒီ type 2 diabetes ကိုခံစားလာရတဲ့ကမ္ဘာလူဦးရေကတစ်နှစ်တစ်နှစ်အများကြီးများတဲ့များတဲ့များများများများလာတော့ကမ္ဘာလုံးဆိုင်ရာစစ်တမ်းတွေကောက်လိုက်တော့လူတွေတေသွားခြင်းရဲ့အကြောင်းရင်းတို့သူတွေသနာလောက်လိုက်တော့လေ ဒီ chronic disease တွေမှာ
ရရှိဖြစ်တဲ့ယောဂါပါဆရာမနော် chronic ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ့
နားသာရှင်
းအဲ့တော့ဒီစီယိုဆိုတာကြီးကထိတ်ဆုံးကနေပြီးနေတယ်အဲ့တော့စီယိုယောဂါကြောင့်ပြီးတယ်ကင်ဆာယောဂါကြောင့်အပင်းဒီအသွေးတို့ high blood pressure နဲ့ hypertension ပေါ့နော်ဒါတွေကြောင့်ပေးတယ်နောက်တစ်ခုကဒီ cardiovascular နှလုံးနဲ့ပတ်သက်တဲ့ယောဂါတွေကြောင့်ပေးတယ်နောက်တစ်ခုကကျတော့ဒီအယိုးကြောနဲ့ပတ်သက်တာကတော့နောက်ပိုင်းနေတာပေါ့နော်ဆိုအဲ့တော့ဒီလိုမျိုးယောဂါတွေကြောင့်ဖြစ်သွားတယ်ဆိုတော့တေပြောင်းမှုဥယျာဉ်များလာတဲ့အဖြေတို့စစ်တမ်းကောက်ပြီးဘယ်လိုကုထုံးနေလဲဘယ်လိုကုကြမလဲဆိုပြီးတော့သူ့ဒေသနာအနေနဲ့ရှာဖွေတဲ့နေရာမှာအခုဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကတော်တော်ကိုအရေးပါတဲ့နေရာကိုရောက်လာတယ်ဒါသူ့ဒေသနာတွေ့ရှိချက်ကြီးအဖြေဒီမှာတော့ကျွန်တော်တို့မှာ statistic ရာဂိုင်းနှုန်းတွေရှိတာပေါ့နော်စရင်းရင်းရတော့အဲဘယ်ဟာဆိုလို့ရှိရင်ဘယ်နေရာဂိုင်းနှုန်းဘယ်အမျိုးသမီးဘယ်အမျိုးသားအဲဘယ်အသက်အရွယ်မှာဆိုရင်ဘယ်ဟာကဘလောက်ဒါမျိုးတွေလည်းအများကြီးရှိတယ်အဲ့တော့ဥမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုရိုးရိုးတန်းတန်းလူတယောက်ကပြောမယ်ဆိုရင်တော့အမလေးစားဖို့တောက်ဖို့တောင်မှမနေ့ရုံးကန်နေရတာအချိန်ဖြတ်ပြီးစားပါလို့ဘာလို့ဆိုတာကကိုယ်နဲ့မဆိုင်တဲ့လူမျိုးပေါ့နော်အဲအတမတဲပါဘူးလူမျိုးဒါမျိုးတွေးကောင်းတွေးနိုင်တယ်ဒါလည်းအမှန်ဘူးလားဆိုတော့မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘလူမျိုးနားလည်အောင်ထောက်ပြကြနေစမ
ယ်အဲ့တော့ဘဝကိုရုန်းကန်နေတဲ့နေရာမှာမနေ့ကညစာနေကင်းစာတော့ရတာလေးနဲ့လက်တကမ်းမှာဘဝအသက်ရှင်တန်ရေးပြီးလှုပ်ပြီးစားနေရတဲ့ဒုက္ခဒုက္ခတွေကြုံနေရတဲ့ကျွန်တော်တို့မြန်မာပြည်လူနေရာမျိုးမှာအခုလိုအချိန်ကြာပြီးစားပါဆိုတာကိုပြောတဲ့အခါမှာနားထောင်နေတဲ့လူတွေအနေနဲ့ပေါ့နော်ဒါမျိုးထင်ကောင်းထင်တဲ့လူတွေလည်းရှိတယ်ဒီအတွက်လည်းကျွန်တော်တို့ကဒါလက်ခံပေးရမှာပဲလေအဲ့တော့ဒါပေမဲ့အဲ့ဒါကြောင့်ပြဿနာကြီးဖြစ်ပြီးတေသွားတာဘယ်ဆေးမှတော့မကုနိုင်တဲ့လူတွေရတယ်။ရာဂိုင်းနှုန်းကအများကြီးတိုးလာတယ်။ဒါကြောင့်မို့လို့ဒီလိုအချိန်ပိုင်းမစားဘဲနဲ့ဖြတ်ထားခြင်းကြောင့်ကျန်းမာရေးအတွက်ဘလောက်ထိကောင်းကျိုးလေးတွေရှိရဲဆိုတာကိုတော့ကျွန်တော်တို့ဒါပြောသင့်တယ်ပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်။